ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်မြင်းကြားထဲမှာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအဲ့ဒီနေရာကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတယ်လို့နယ်စပ်မြင်းကနေဒုက္ခသည်တွေကပြောပါတယ်ဘဲမသွားစရာမရှိပဲလုံခြုံရေးစိုးရင်ရလို့နေဆက်မြင်းတွေခိုလုံနေကြရတဲ့စားဝတ်နေရေးဒုက္ခတွေ့နေကြရတဲ့ထောင်ချီတဲ့နေဆက်မြင်းနေဒုက္ခတွေတွေကိုအခုလိုနှင်ထုတ်တာဟာလူသားချင်းစာနာမှုမရှိတဲ့လုပ်ရဲလို့ဒုက္ခတွေနဲ့မောင်တော်ဒေသခံတွေကဝေဖန်ပါတယ်ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖက်ကတော့အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်အသေးစိတ်ကိုမဆုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံနယ်နိမိတ်စီယိုကြားနယ်စပ်မြင်းကြားထဲမှာပြီးခဲ့တဲ့နှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းအသက်ဘေးကနေလွတ်အောင်တိမ်းရှောင်ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အနည်းဆုံး6000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်သူတို့တွေကိုဒီနယ်စပ်မြင်းကြားထဲကနေအမြန်ဆုံးထွက်ခွာသွားကြဖို့မြန်မာအာဏာပိုင်နေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကမနေ့စနေနေ့ကနေစလို့တနင်္ဂနွေတနေ့လုံးမြန်မာဘာသာရိုဟင်ဂျာဘင်္ဂလီဘာသာနှစ်ဘာသာနဲ့အတန်ချဲ့ဆက်တွေတုံးထက်ခါအော်ဟစ်ပြီးနှင်ထုတ်နေတယ်လို့ဒုက္ခသည်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဝင်ဖို့အခက်ခဲရှိပြီးမြန်မာဘက်ကလည်းမပြန်ရဲကြသေးတဲ့ကလင်းငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေပါပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေမှာအခုလိုမျိုးမြန်မာဘက်ကနေအတန်ချဲ့ဆက်တွေနဲ့အော်ဟစ်နှင်ထုတ်နေတဲ့အတွက်အတော်လေးကြောက်လန့်နေကြတယ်လို့ဘင်္ဂလားဒေ့ရှ်ဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုယ်စားလှယ်ဦးရီစလန်ကအခြေအနေကိုပြောပြပါရယ်
မနေ့ကပါမနေ့ကသူတို့အဲ့လိုလုံလိုက်မှရှိတဲ့ဒုက္ခတွေများကိုမမဆရာဘက်ကအဲ့ဒီနေရာကြီးဒုက္ခပဲလို့အဲဆိုဆွဲကြတယ်အခုတော့ဒုက္ခတွေကအဲ့ဒီလောက်နေရာမှာပဲဆက်လက်နေတိုင်းတော့ဆက်နေရပါတယ်
သူတို့ရဲ့အသက်ဘေးအန္တရာယ်ကိုစိုးရိမ်လို့နိုင်ငံနယ်စပ်မြင်းကြားထဲမှာခိုလုံနေကြရတဲ့ဒုက္ခသည်တွေကိုအခုလိုနှင်ထုတ်နေတာကတော့လူသားချင်းစာနာမှုလုံးဝမရှိတဲ့လုပ်ရပဲလို့ရခိုင်ဒေသထဲမှာပဲတခြားနေရာမှာခိုလုံနေရစေမောင်းနော့ဒေသခံမြို့သကြီးကျေးရွာသားကိုလာထွန်းကလည်းပြောပါတယ်
သူတို့မြန်မာနိုင်ငံဘက်ကတော့တကမဟုတ်ဘူးနကမဟုတ်ဘူးအချင်းချင်းတွားပြီးတော့ချင်းချောက်တဲ့နေတွားတွေရှိတယ်ဒီဥပဒေတွေပါတွေသူတို့အပါတာဟိုဒီလူသားချင်းစာနာမှုအနေနဲ့ဒီလူတွေကိုကြည့်ပါဒီလူတွေကဟိုမိမိရဲ့အိုးအင်တွေမင်းရှုခံရပြီးတော့တွက်ပြေးနေရတဲ့လူတွေဖြစ်တယ်သူတို့ကဘာမှမဆင်ဘူးပထမသူတို့ဟိုဘက်ကိုသွားဖို့သွားတာဒါမဲ့ဘင်္ဂလားဒေ့ရှ်ဆူရကလည်းဟိုဘက်မှာလူများနေတယ်ဆိုပြီးတော့ပြေးမဝင်ဘူးပထမဆိုတော့ဒီလူတွေကဒီဘက်မှာနေလိုက်တာအဲ့လိုဘာမှမရှိတဲ့လူတွေပြီးတော့အယားယာဆုံးရှုံးခံရတဲ့လူတွေကိုသွားပြီးတော့နေထိုးတဲ့ဟာကသိပြီးတော့လူသားမဆင်ဘူးလို့ကျွန်တော်တင်တာပဲနေတဲ့အဲ့ဒီ no man land ဆိုတဲ့ဟာကဘယ်နိုင်ငံမှမမပိုင်ဘူးဆိုတော့ကျွန်တော်လူတွေကဒုက္ခရောက်တဲ့အချိန်မှာအေးနေရာမှာသွားနေတယ်အဲ့မှာစစ်တပ်ပဲအနေသွားပြီးတော့ချင်းချောက်တာတွေရှိတယ်
တနိုင်ငံနေဆက်မြင်ကြတဲ့နေထိုင်သူထောင်ချီတဲ့ဒုက္ခသည်တွေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်နေတဲ့ဒုက္ခသည်ခွန်သိန်းဟာသူတို့နေရရင်းကိုပြန်လာရဲကြဖို့ဆိုရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသူတို့ဆုံးရှုံးနေနာခဲ့ရတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့နဲ့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့အရေးတကြီးလိုအပ်ပါတယ်လို့လည်းကိုလာထွန်းကဆိုပါတယ
်ပြန်လာဖို့ပြတာကဒီလူတွေလာပြီးတော့ဘယ်မှာနေမလဲပေါ့အဲ့ဒါတစ်ချက်ရှိတယ်ပြီးတော့လူတွေအတွက်ဟိုယာယီတီးတွေဆိုပြီးတော့စောက်တာရှိတယ်ဒါမဲ့ကျွန်တော်လူတွေကအဲ့တိမှာမနေရှင်ဘူးဆိုတာကကျွန်တော်မှကိုပိုင်အိုးနဲ့အိမ်နဲ့ရှိခဲ့တယ်အဲ့ဒါကိုမြန်မာအစိုးရဘက်ကမင်းရှုတယ်မင်းရှုတဲ့ဟာကိုကျွန်တော်ပြန်ခေါ်ချင်ရင်ကျွန်တော်ကိုအဲ့ဒါတွေစောက်ပေးရမယ်စောက်ပေးရကလည်းမိမိရဲ့မူလနေရာတွေမှာစောက်ပေးရမယ်ပြီးတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကလုံခြုံရေးဆိုတာကဒီဘက်မှာလုံခြုံရေးတွေရှိတယ်စစ်တေးလေးရှိတယ်နေကြဆုံးလေးရှိတယ်ရည်ရည်လေးရှိတယ်ဒါမဲ့လုံချုံရေးဆိုတာကကျွန်တော်ကအကွေမဖြေးတာအကွေမဖြေးရအပြင်ကျွန်တော်ကိုပူပြီးတော့သူတို့ပဲနှိပ်စက်တာလေနောက်တစ်ချက်ကကျွန်တော်လူတွေကအရင်ကတည်းကဟိုနိုင်ငံတော်အခွင့်အရေးတွေဆုံးရှုံးခံရတာရှိတယ်အဲ့ဒါတွေကိုကျွန်တော်ကိုပြေးပြေးရမယ်ကျွန်တော်ရဲ့အရင်နိုင်ငံတော်အခွင့်အရေးရခဲ့တဲ့နိုင်ငံတော်အခွင့်အရေးတွေကိုသူတို့ကပြန်ရုပ်သိမ်းတယ်ရုပ်သိမ်းတဲ့ဟာတွေကိုပြန်ဖြေးရမယ်ဆိုပြီးတော့ကျွန်တော်လူတွေကတောင်းဆိုနေတာအဲ့ဒါတွေမရမရှိတော့လူတွေပြန်လာဖို့ကျွန်တော်ကတော့မမြင်ဘူ
းလောလောဆယ်မှာတော့နေဆက်မြင့်နေဒုက္ခသည်တွေရောဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ဒုက္ခသည်တွေမှာမုတ်တုံမိုးရာသီရောက်လာခြင်းမိုးတက်လေပြင်းနဲ့လေမုန်တိုင်းဒဏ်ကိုခံနေရတာကြောင့်နေထိုင်ရေးကအတော်လေးဒုက္ခဖြစ်နေကြရတယ်လို့လည်းဒုက္ခသည်စခန်းနေကိုကြီးစလန်းကပြောပါတယ်အခုလိုမျိုးနေဆက်မြင့်ပေါ်ကဒုက္ခသည်တွေကိုအတန်ချဲ့ဆက်နဲ့တုံးပြီးမောင်းထုတ်တာကိုမြမဘက်ကပြီးခဲ့တဲ့နှစ်ဆန်းပိုင်းကတကြိမ်ပြုတ်လုခဲ့ပေမဲ့နှစ်ဖက်တင်းမာမှုတွေဖြစ်ပြီးညှိနှိုင်းခဲ့ရပြီးတဲ့နောက်မှာတော့အခုလိုအတန်ချဲ့ဆက်သုံးနှစ်ထုတ်တာတွေကိုမြမဘက်ကယာယီရပ်တန့်ခဲ့တာပါမြမဘက် က်ကအတန်ချက်ဆက်တွေနဲ့နှင်ထုတ်နေပေမဲ့ဒုက္ခသည်တွေကတော့ဘဲမှမထွက်ခွာပဲနေထိုင်နေကြဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နယ်ခြားစောင့်တက်တာဝန်ရှိတဲ့သူတွေဘက်ကတော့အခုလိုမျိုးမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနေဆက်စီယိုတလျှောက်ကတစ်ပင်နေမှာအတန်ချက်ဆက်တွေချီနှောင်ပြီးအတန်လွှင့်နေတာကိုအနီးကပ်စောင့်ကြည့်နေကြပါတယ်ရှင်။
မဆုမွန်ပြောပြပေးခဲ့တာပါရှင်။